America in Burmese.
မင်္ဂလာညနေခင်းပါရှင်။ VOA American တာရဲ့2019ခုနှစ်ဒီဇင်ဘာလ15ရက်တနင်္ဂနွေနေ့ညနေခင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ18 19နဲ့ 25 တို့ကနေဖမ်းယူနိုင်နိုင်ပါတယ်ရှင်။ကျွန်မခွာညိုပါ။ခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်။
မင်္ဂလာပါကျွန်တော်ရန်နိုင်ပါတနင်္ဂနွေနေ့ညနေခင်းသတင်းတွေကိုမတ်မြအစီအစဉ်အောင်နဲ့တူညာပေးသွားမှာဖြစ်ပါတယ်ဆွေနိုင်ငံမဒရစ်မြို့မှာချင်းပါနေတဲ့ကုလသမဂ္ဂရာသီဥ်ဆန်ရညီလာခံမှာသဘောတူညီမှုမရသေးတာကြောင့်ကိုယ်စားလှယ်တွေဟာနောက်ထပ်နှစ်ရက်တိုးပြီးတော့ဒီနေ့အထိဆက်ပြီးတော့ဆွေးနွေးနေရပါတယ်ဖိလစ်ပိုင်နိုင်ငံမင်ဒနာအိုကျွန်းမှာပြင်းအား 6.3 magnitude ရှိတဲ့ငလျင်တစ်ခုဒီနေ့မှာလှုပ်ခတ်သွားခဲ့ပါတယ်ဟောင်ကောင်မှာတော့အစိုးရကိုစန့်ကျင်ဆန္ဒပြတဲ့သူတချို့ဟာဇီဝဲဆန္ဒတွေမှာဒီနေ့စုဝေးဆန္ဒပြခဲ့ကြပြီးတော့ရဲတပ်ဖွဲ့ကဆန္ဒပြတဲ့သူတချို့ကိုဖမ်းဆီးလိုက်ပါတယ်ဒီလိုထိတ်တန့်ရောက်ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုအခုညနေခင်းမှာကြားဖို့ရှိပါတယ်ဗျာ
အခုညနေခင်းဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့ရခိုင်အပါဝင်တိုင်းရင်းသားဒေသတွေမှာစစ်မဲ့ကင်ဝေးပြီးငြိမ်းချမ်းဖို့ရခိုင်လက်နက်ကိုင်အဖွဲ့ AA ဘက်ကဘယ်လိုထောက်ပြပြောဆိုပါသလဲ
အဲ့နဲ့တပည့်ကြားမှာတင်းမာမှုတွေကစည်ရည်အရာရောနိုင်ငံရေးအရာရောဒါတင်းမာမှုတွေများလာတယ်။ဆိုတော့အဲ့ဒီဥစ္စာတွေကိုရှိုးရှားဖို့ဆိုလို့ရှိရင်ငင်းညာရေးကိုဥတည်နိုင်တဲ့ဒါအပြောဆိုအပြုမှုအလောက်ကင်တွေကိုစက်လုပ်ဖို့လိုတာပေါ့နော်။အဲ့လို
အေးအေးပြောခွင့်ရဖြစ်ပါတယ်ရှင်နိုင်ငံတကာသတင်းတွေပြီးနားဆင်ရပါမယ်။ခါကပအနှံ့မှာနိုင်ငံပေါင်းဒရာစင်ကျော်မှာဖြစ်ခဲ့တဲ့လူမှုစန္ဒပေါ်ထုတ်မှုတွေအကြောင်းနှစ်ချုပ်အထူးဆောင်ပါနဲ့အတူကမ္ဘာရာသီဥတုဖောက်ပြန်မှုတိုက်ဖြတ်ရေးစွန့်စားတမန်ဆောင်ရွက်ကြတဲ့အာဖရိကတိုက်ကလူငယ်တွေအကြောင်းကိုလည်းနားဆင်ကြရပါမယ်။အခုရေဆုံးတော့တနင်္ဂနွေနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့မမျှသစေအောင်လို့ပြောပြပါမယ်ရှင
်။ကုလသမဂ္ဂရာသီဥတုဆိုင်ရာညီလာခံကိုစပိန်နိုင်ငံမက်ဒရစ်မြို့မှာကျင်းပနေတာမှာနိုင်ငံပေါင်း200ကျော်ကတာဝန်ရှိသူတွေဟာအဓိကချက်တွေကိုသဘောတူညီမှုမရနိုင်သေးတဲ့အတွက်ဆွေးနွေးမှုတွေကိုနေ့ရက်ထပ်တိုးပြီးတော့ဆွေးနွေးနေရပါတယ်ညီလာခံကိုတက်ရောက်လာတဲ့ကိုစလေဒီအနေနဲ့သူ့အဖွဲ့ကရေးဆွဲထားတဲ့သဘောတူညီချက်အစ်ကိုဆန်းစစ်ပြီးတော့နေ့လယ်တနားကြီးခွဲမှာနောက်ထပ်ဆွေးနွေးကြဖို့ကိုညီလာခံသဘောတူဖြစ်တဲ့ချီလီသဘောပတ်ဝန်းကျင်ဝန်ကြီးကယ်ရိုလိုင်းနာရှမစ်ကပြောပါတယ်ဒီညီလာခံအတွင်းအဓိကကြားတဲ့အချက်တွေမှာသဘောတူညီမှုမရဘဲဖြစ်နေတာကြောင့်ကိုစလေဒီတော်များများဟာလည်းပင်ပန်းကြီးငွေပြီးတော့စိတ်ကတိကောက်တွေဖြစ်နေကြပါတယ်အခုဆိုရင်ဆွေးနွေးမှုတွေဟာ14ရက်မြောက်နေ့ကိုရောက်ရှိလာပြီးတော့ဒီစည်းဝေးကရှည်လျားပြီးခက်ခဲကြောင်းလဲကယ်ရိုလိုင်းနာရှမစ်ကပြောပါတယ်ဒါမဲ့လဲတိုးတက်မှုတချို့ရှိလာခဲ့ပြီးအခြေအနေတွေကတဖြည်းဖြည်းနဲ့စုစည်းမိလာနေပြီလို့လဲသူမကဆက်ပြောပါတယ်စနေနေ့ညကဖြန့်ဝေပြီးအကြောင်းကြားခဲ့တဲ့သဘောတူညီချက်မူကြမ်းက2015 Paris ရာသီဥတုဆိုင်ရာသဘောတူညီချက်မှာလှုပ်ဖို့သဘောတူထားတဲ့ဂရီတွေကိုမလုပ်ဖြစ်တာတွေဖြစ်လာနိုင်တဲ့အန္တရာယ်ရှိနေတယ်ဆိုပြီးတော့ဖွံ့ဖြိုးတဲ့နိုင်ငံတွေနဲ့ပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့တွေကသတိပေးထားပါတယ်ဒီဆွေးနွေးပွဲအတွင်းသဘောတူညီမှုမရသေးဘဲဆက်ဆွေးနွေးနေရတဲ့အဓိကအကြောင်းရင်းတွေထဲမှာနိုင်ငံတကာကာဗွန်ဈေးကွက်များဆိုင်ရာစည်းမျဉ်းတွေနဲ့ရာသီဥတုပြောင်းလဲမှုကြောင့်စီးပွားရေးထိခိုက်မှုရှိတဲ့ဒီဆင်းရဲတဲ့နိုင်ငံတွေကိုကူညီဖို့ငွေကြေးပေးဖို့မဲ့စနစ်တွေလည်းပါဝင်နေပါတယ်ဗျာ
မြောက်ကိုရီးယားရဲ့မဟာဗျူဟာမြောက်နျူကလ িয়ার အရန်တာတွေကိုပို့ပြီးတော့ခိုင်မာအကောင်းစီအတွက်ရည်ရွယ်ပြီးဂျူဒုနဲ့ဒုံးကျည်စမ်းသပ်စခန်းကနေအရေးကြီးတဲ့စမ်းသပ်မှုတစ်ခုထပ်လုပ်ခဲ့တယ်လို့မြောက်ကိုရီးယားကစနေနေ့မှပြောပါတယ်နျူကလ িয়ার ရေးဆွေးနွေးမှုတွေမှာအမေရိကန်ဘက်ကပို့ပြီးတော့လိုက်လျောဖို့ဒီနှစ်ကုန်ကနောက်ဆုံးရဲ့အဖြစ်မြောက်ကိုရီးယားကသတ်မှတ်ထားချိန်ပြည့်ဖို့သတင်းပတ်အနေငယ်အလိုနောက်တာဝေးပြည်ဒုံးကျည်တွေဒါမှမဟုတ်နျူကလ িয়ার စမ်းသပ်မှုတွေပြန်ဆဖို့ချိန်ချောက်ထားတဲ့အချိန်မှာပဲအခုလိုစမ်းသပ်မှုလုပ်ခဲ့တာပါစနေနေ့ကဗန်စမ်းသပ်မှုလုပ်ခဲ့တယ်လေဆိုတာနဲ့စမ်းသပ်မှုဓာတ်ပုံတွေကိုမြောက်ကိုရီးယားနိုင်ငံပိုင်ကိုရီးယားဗဟိုသတင်းအေဂျင်စီကဖော်ပြခြင်းမရှိပါဘူးဆိုဟေးဂျူဒူလွတ်တင်ရေးစခန်းမှာစမ်းသပ်ခဲ့တာလို့တော့သတင်းကဖော်ပြပါတယ်ဒီစကမ်းမှာပဲပြီးခဲ့တဲ့သတင်းပတ်တုန်းကလည်းတိတ်ကိုအရေးကြီးတဲ့စမ်းသပ်မှုလုပ်ခဲ့တယ်လို့မြောက်ကိုရီးယားဘက်ကပြောဆိုခဲ့တာပါလက်တလောလုပ်ခဲ့တဲ့ကာကွယ်ရေးသိပ္ပံသုတေသနတွေမှာအဖိုးမပြတ်နိုင်တဲ့အချက်အလက်တွေအတွေ့အကြုံနဲ့ဤပညာသစ်တွေကိုရခဲ့ပြီးနောက်ထပ်ဗျူဟာမြောက်လက်နဲ့စမ်းသပ်မှုမှာအပြည့်အဝအသုံးချသွားမယ်လို့မြောက်ကိုရီးယားစစ်တပ်ရဲ့အကြီးတန်းအရာရှိပတ်ဂျုံချွန်းကိုကိုးကားပြီးတော့နိုင်ငံပိုင် KCNA သတင်းကဖော်ပြပါတယ်
ဟောင်ကောင်မှာဆူရကိုစန့်ကျင်ဆန္ဒပြတဲ့သူတချို့ဟာဈေးဝယ်စင်တာတွေမှာဒီနေ့စုဝေးဆန္ဒပြခဲ့ကြတာကြောင့်ရဲတပ်ဖွဲ့ဝင်တွေနဲ့ထိတ်တိုက်တွေ့ခဲ့ကြပြီးတော့ဆန္ဒပြတဲ့သူတချို့ကိုလည်းရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်။အနောက်ဝတ်စုံတွေဝတ်ပြီးမျက်နှာဖုံးစွတ်ထားတဲ့ဆန္ဒပြတဲ့သူတွေဟာဈေးဝယ်စင်တာတွေမှာစုဝေးပြီးတော့လွတ်လပ်ရေးအတွက်တိုက်ပွဲဝင်ဖို့နဲ့တရားမျှတမှုရှိစေရေးချွေးကြော်တဲ့နေကိုအော်ဟစ်ဆန္ဒပြခဲ့ကြတာပါ။နေရာတချို့မှာတော့ကြမ်းဖက်ဖြက်စီးတာတွေဖြစ်ခဲ့တာကြောင့်ဆန္ဒပြတဲ့သူတွေနဲ့အထီးကျုံနေနေရဲတပ်ဖွဲ့တွေထိတ်တိုက်တွေ့ခဲ့ကြပြီးတော့ရဲတပ်ဖွဲ့ကငရုတ်ရည်တွေနဲ့ပတ်ပြီးတော့ဖမ်းဆီးမှုတချို့လည်းလုပ်ခဲ့ပါတယ်။ ရတင်ဇေဝေစင်တာမှာတော့ရဲတပ်ဖွဲ့ဘက်ကမျက်ယူပုံးတွေတုံးပြီးနေနေခဲ့ပြီးတော့လူတော်များများကိုဖမ်းဆီးခဲ့တယ်ဆိုပြီးတော့ဒေသခံသတင်းတွေကဖော်ပြပါတယ်။ AFP သတင်းမှာတော့အသက်16နှစ်အရွယ်အမျိုးသားတဦးနဲ့အလဲလန်းကျောင်းသူတဦးကိုဖမ်းဆီးသွားတယ်ဆိုပြီးတော့ပြောပါတယ်။သူတို့ကိုရဲကဖမ်းသွားတဲ့အချိန်မှာသူတို့ရဲ့အချက်အလက်အသေးစိတ်တွေကိုအများပြည်သူသိရှိအောင်အဲဒီသူတွေကအော်သွားခဲ့တာဖြစ်ပါတယ်တချို့ဆန္ဒပြတဲ့သူတွေကဆိုင်ငန်းတွေကိုတိုက်ခိုက်ဖျက်ဆီးတာကြောင့်ဆိုင်တချို့ပျက်စီးသွားခဲ့ပြီးတော့တချို့ဆိုင်တွေကိုအစောကြီးပိတ်ပစ်ခဲ့ရတယ်ဆိုပြီးတော့ရဲတပ်ဖွဲ့ကကြေညာချက်ထုတ်ထားပါတယ်ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကတော့အခုလောလောဆယ်မှာတရုတ်နိုင်ငံဘေကျင်းမြို့ကိုရောက်ရှိနေပါတယ်တရုတ်နိုင်ငံပြည်မကြီးကိုတရားခံလွှဲပြောင်းပေးရေးဥပဒေကြမ်းကြောင့်ဟောင်ကောင်မှာဆန္ဒပြပွဲတွေဖြစ်လာခဲ့တာဟာအခုဆိုရင်6လကျော်သွားခဲ့ပြီဖြစ်ပါတယ်ခင်ဗျာ
ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမင်ဒနာဝကျွန်းမှာပြင်ရ6ဒသမရှိတဲ့ငလျင်တစ်ခုဒီကနေ့တင်းငွေနေမှာလှုပ်ခတ်သွားခဲ့တယ်လို့ဘူမိဗေဒပညာရှင်တွေကပြောပါတယ်။ငလျင်ကဒါဗာဝိုမြို့မိုင်50ကျော်အကွာကိုဗဟိုပြုလှုပ်ခတ်သွားတာဖြစ်ပြီးအဲ့ဒီနေရာကိုကယ်ဆယ်ရေးအဖွဲ့တွေစီလုထားပြီလို့ရဲတပ်ဖွဲ့ကပြောပါတယ်။ပြင်ရအနေငယ်ရှိတဲ့နောက်ဆက်တွဲငလျင်တွေဇက်တိုက်လှုပ်နေတာကြောင့်အခင်းပြစ်ဒေသကစေယုံကလူနာတွေကိုဘေးလွတ်ရာကိုပြောင်းရွှေ့ပေးနေပါတယ်။ရုံးအဆောက်ဦးနေရံတွေကွဲအပ်သွားပြီးတော့လှေကားတွေလည်းပြိုကျသွားတယ်လို့ဒေသခံရဲတပ်ဖွဲ့ပြောခွင့်ရလီအိုဘူဒါက AFP သတင်းဌာနကိုပြောပါတယ်။မျက်စစ်တပ်အားပြတ်တောက်ထားပြီးတော့ရေလဲမလာတော့ဘူးလို့သူကပြောပါတယ်။ဒဏ်ရာရသူအနည်းဆုံး24ယောက်ကိုစေယုံကိုပို့ထားပေမဲ့တည်ဆုံးတဲ့သတင်းတော့မရရှိသေးဘူးလို့ပြောခွင့်ရအိုဘူဒါကပြောပါတယ်။ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေနေအိမ်ကမင်ဒနာဝကျွန်းဒါဗိုဝါမြို့မှာရှိတာဖြစ်ပြီးသမ္မတနေမိသားစုဝင်တွေထိခိုက်မှုတစ်စုံတစ်ရာမရှိဘူးလို့လည်းတာဝန်ရှိသူတွေကပြောပါတယ်။ငလျင်ကြောင့်ဆူနာမီ NDA သတိပေးချက်ထုတ်ပြန်ထားတာတော့မရှိသေးပါဘူး။ပြီးခဲ့တဲ့အောက်တိုဘာလကလည်းမင်ဒနာဝကျွန်းမှာပြင်အားအဆင့်6အထက်ရှိတဲ့ငလျင်3ချိန်လှုပ်ခတ်ခဲ့တဲ့အတွက်လူ20ကျော်တည်ဆုံပြီးရုံးတွေကျောင်းတွေနဲ့အဆောက်အဦတွေထိခိုက်ပျက်စီးခဲ့ပါတယ်။
VOA American သံညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15563ညလိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ကဘာစီဝါရေးအင်အားအကြီးဆုံးနိုင်ငံတကာနိုင်ငံဖြစ်တဲ့အမေရိကန်နဲ့တရုတ်နိုင်ငံကြားခုံတွဲရေးသဘောတူညီမှုပထမအဆင့်ကိုတောက်ကြနေကသဘောတူခဲ့ကြပြီးတဲ့နောက်တရုတ်ကတချို့အမေရိကန်ကုန်ပစ္စည်းတွေကိုဒီကနေ့မှစတင်ကောက်ယူဖို့လှုပ်ထားတဲ့နောက်ထပ်ခုံတွဲခွန်တွေကိုပယ်ဖျက်လိုက်တယ်လို့တရုတ်နိုင်ငံတော်ကောင်စီရဲ့ခုံတွဲခွန်ကော်မရှင်ကဒီကနေ့မှပြောလိုက်ပါတယ်အမေရိကန်နဲ့တရုတ်ကြားဒီကုန်သွယ်ရေးသဘောတူညီမှုကြောင့်အမေရိကန်ရဲ့တချို့ကုန်သွယ်ရေးခွန်တွေရော့ကျသွားပြီးတော့အဲ့လိုရော့သွားတဲ့အတွက်အမေရိကန်ရဲ့လေယာထွက်ကုန်ပစ္စည်းတွေနဲ့တခြားကုန်ပစ္စည်းတွေအပေါ်တရုတ်နိုင်ငံရဲ့ဝယ်ယူမှုကကြီးကြီးမားမားတက်လာခဲ့တယ်လို့အမေရိကန်အာဏာပိုင်တွေကပြောပါတယ်နိုင်ငံကြားမှာသဘောတူညီမှုမရခင်တရုတ်နိုင်ငံဘက်ကလည်းအမေရိကန်ပေါ်ဒီနေ့မှကုန်သွယ်ခွန်တွေစတင်တိုးမြှင့်ကောက်ခံသွားဖို့စီစဉ်ထားတာဖြစ်ပြီးတော့အမေရိကန်ကတင်သွင်းမဲ့ပြောင်းမှုဂျုံကားနဲ့ကားအစိတ်ပိုင်းပစ္စည်းတွေအပေါ်မှာအခွန်တွေတိုးသွားဖို့စီစဉ်ထားတာပါအမေရိကန်ကုန်ပစ္စည်းတွေပေါ်အရင်ကတရုတ်နိုင်ငံဘက်ကကောက်ယူထားပြီးသားကုန်သွယ်ခွန်တွေကိုတော့ဆက်ထားသွားမှာဖြစ်တယ်လို့အဲ့ဒီကော်မရှင်ကဒီဗန်နိုင်ဝန်ကြီးဌာနအပါဝင်တရုတ်အစိုးရဝန်ကြီးဌာနတွေရဲ့အင်တာနက်ဆာမျက်နှာတွေမှာကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ
အိန္ဒိယနိုင်ငံသားဖြစ်ခွင့်ဥပဒေမူကြမ်းအသစ်ကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေပြင်းပြင်းထန်ထန်ဆက်တိုက်ဖြစ်ပေါ်နေပြီးတော့ဒီကနေ့အထိသေဆုံးသူ6ဦးရှိပြီလို့အာဏာပိုင်တွေကပြောပါတယ်။ဒေသရင်းမတည်ငြိမ်တဲ့အခြေအနေတွေကိုထိန်းချုပ်ဖို့အာဏာပိုင်တွေကအင်တာနက်လိုင်းတွေကိုဖျက်ထားပြီးညမထွက်ရအမိန့်လည်းထုတ်ပြန်ထားပါတယ်။အာတန်ပြည်နယ်ကူဝါဟာတီမြို့မှာအခြေအနေတွေဆက်လက်တင်းမာနေတယ်လို့လုံခြုံရေးကိုလည်းတင်ကြပ်ထားပါတယ်။ဒီကနေ့တင်းနင်းကနေဆန္ဒပြပွဲတွေမှာလူ 9,000 ကျော်ပါဝင်ခဲ့ပြီးအာတန်ပြည်နယ်အတွင်းရှိပါစီလို့ရေးထားတဲ့စာရင်းတွေကတချင်းတွေတည်ဆူဆန္ဒပြခဲ့ပါတယ်ဆန္ဒပြပွဲတွေကြောင့်ပြည်내တွင်ရေနံလုပ်ငန်းတွေထိခိုက်တယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်အောက်လွှတ်တော်ကတနင်္လာနေ့မှာအတည်ပြုလိုက်တဲ့နိုင်ငံသားဖြစ်ခွင့်ဥပဒေမူကြမ်းအသစ်ကိုအိန္ဒိယအထက်လွှတ်တော်ကထောက်ခံမဲ125မဲကန့်ကွက်မဲ105မဲနဲ့ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကအတည်ပြုခဲ့တာပါဒီမူကြမ်းကိုအိန္ဒိယသမ္မတကလက်မှတ်ရေးထိုးပြီးရင်တော့ဥပဒေအဖြစ်တရားဝင်အတည်ဖြစ်လာမှာပါဒီနိုင်ငံသားဖြစ်ခွင့်ဥပဒေသေးအရာဘာသာရေးဖိနှိပ်မှုတွေကြောင့်ပါကစ္စတန်အာဖဂန်နစ္စတန်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကနေအိန္ဒိယကို2014ဒီဇင်ဘာ31ရက်မတိုင်ခင်ထွက်ပြေးဝင်ရောက်လာသူမွတ်စလင်ဘာသာဝင်မဟုတ်သူတွေသာအကျုံးဝင်မှာဖြစ်ပါတယ်မွတ်စလင်ပါတီတွေနဲ့လူအခွင့်အရေးလှုပ်ရှားသူတွေကဒီဥပဒေမူကြမ်းဟာဖွဲ့စည်းပုံအခြေခံဥပဒေနဲ့ဘာသာဒလိထုံးနှံတွေကိုဆန့်ကျင်နေတယ်လို့ပြောပါတယ
်။ဆူဒန်သမ္မတဟောင်းအိုမာအယ်ဘရှားကိုအဂရီလိုက်ဆာမှုငွေမဲခွာချမှုတွေနဲ့ပြစ်ရှိကြောင်းတရားရုံးကစနေနေ့မှာစီရင်ချက်ချလိုက်ပြီးဇာရိတာပြည်ပြည်စခန်းမှာနှစ်နှစ်ထိန်းသိမ်းဖို့ပြန်လည်ချမှတ်လိုက်ပါတယ်။ဆူဒန်အာနာရှင်ဟောင်းဘရှားအတွက်တော့ပထမဆုံးတရားစီရင်ခံအပ်မှုလည်းဖြစ်ပါတယ်။ ဆူဒန်နိုင်ငံကိုဆယ်စုနှစ်သုံးခုကြာအုပ်ချုပ်ခဲ့တဲ့အသက်85နှစ်အရွယ်သမလားဟောင်းဘရှားကိုဆူဒန်ပြည်သူတွေကလက်နက်ချီဆန္ဒပြခဲ့ကြပြီးတဲ့နောက်ပြီးခဲ့တဲ့ဧပြီလမှာစစ်တပ်ကသူ့ကိုဖြုတ်ချခဲ့တာပါသမလားဟောင်းဘရှားကိုယာရုကဖယ်ရှားချိန်မှာသူ့အိမ်မှာရှာဖွေတွေ့ရှိခဲ့တဲ့တန်းနဲ့ချီတဲ့အမေရိကန်ဒေါ်လာတွေယူရိုငွေကြေးနဲ့ဆူဒန်3ပေါင်ငွေတွေကိုလည်းတင်းစီဖို့တရားရုံးကမိန့်ချမှတ်ခဲ့ပါတယ်။စနေနေ့ကတရားခွင်မှာတော့သမရဟောင်းဘရှားကဆူဒန်ရွေးအဖြူရောင်ဝတ်စုံကိုဝတ်ဆင်ထားပြီးတော့တရားသူကြီးကစင်ချက်ကိုဖတ်ကြားချိန်မှာတော့တန်လောင်ရင်အတွင်းကနေသမရဟောင်းကညီညီတက်တက်နဲ့ကြီးနေခဲ့ပါတယ်။ဒါဟာနိုင်ငံရေးရည်ရွယ်နဲ့လှုပ်တာလို့အများကပြောကြတဲ့အမှု CNP မှာတော့သမရဟောင်းကိုထောက်ခံတဲ့ဒါဇင်နဲ့ချီတဲ့ဆန္ဒပြတဲ့သူတွေကလည်းမြို့တော်ခတ်တွန်းကလမ်းမတွေမှာထွက်ပြီးတော့ဆန္ဒပြခဲ့ကြပါတယ်။သမရဘရှားစန့်ကြီးတနစ်ကြာလှုပ်ရှားမှုရဲ့အခြေခံဖြစ်တဲ့ Sudanese Professional Association ကတော့အခုတရားစီရင်မှုဟာဆိုရင်သမရဟောင်းပေါ်ကျင်းဝတ်ပိုင်းဆိုင်ရာအရာရောနိုင်ငံရေးရပါပြည်တံစင်ချက်ဖြစ်တဲ့ဆိုပြီးတော့ကြိုဆိုလိုက်ပါတယ်ခင်ဗျာ
။ပြီးခဲ့တဲ့တနင်္လာနေ့က New Zealand နိုင်ငံ White Island ကျွန်းမှာမီးတောင်ပောက်ကွဲခဲ့တဲ့အတွက်သေဆုံးသူဦးရေဟာ16ဦးထိရှိသွားပြီးဖြစ်ပါတယ်။မီးတောင်တဝိုက်ကျန်ရှိနေတဲ့ရုပ်အလောင်းနှလောင်းကိုလည်းရဲကရှာဖွေပေးနေတယ်လို့ရဲမင်းကြီး Mike Clemena ပြောပါတယ်။သေဆုံးသူတွေရဲ့မိသားစုဝင်တွေအနေနဲ့ရုပ်အလောင်းတွေကိုပြန်လိုချင်တာနားလည်ပေမဲ့ရှာဖွေကယ်ဆယ်ရေးအဖွဲ့တွေအနေနဲ့လည်းခက်ခဲပြီးတော့အန္တရာယ်ရှိတဲ့အခြေအနေတွေကိုရင်ဆိုင်နေရတယ်လို့ဒုရဲချုပ် John Timms ပြောပါတယ်။မီးတောင်ပောက်ကွဲချိန်မှာကျွန်းပေါ်မှာလူပေါင်း48ယောက်ရှိနေပြီးအဲ့ဒီလူတွေထဲမှာ New Zealand နိုင်ငံသားတွေအပြင် Australia, Britain, American, တရုတ်နဲ့မလေးရှားနိုင်ငံသားတွေပါဝင်တယ်လို့ New Zealand ဝန်ကြီးချုပ် Jacinthaအာဒနာတနင်္လာနေ့ကထုတ်ဖော်ပြောဆိုခဲ့ပါတယ် AFP သတင်းရအခုလိုမိတောင်မပေါက်ခင်လေးမှာမိတောင်ဝနာကဒေဦးတရံကြိုင်ထဲမှာခရီးသွားအုပ်စုတစုရှိနေတာကိုမိတောင်ကတိုက်ရိုက်ဖမ်းယူထုတ်လွှင့်နေတဲ့ကင်မရာမှာတွေ့ရတယ်လို့လည်းဖော်ပြထားပါတယ်ဒဏ်ရာရရှိသူအနည်းဆုံး28ဦးရှိပြီးသူတို့ကိုခန္ဓာ80ရာခိုင်နှုန်းကျော်မိလောင်ဒဏ်ရာရသွားတယ်လို့သိရပါတယ်ရှင
်
တနင်္ဂနွေနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့မမသစင်အောင်တို့ပြောပြပေးသွားတာပါအခုသတင်းလွှာတွေစတိုင်နာစီရပါမယ်ရှင်စစ်ရေးပြိပခတွေပြင်းထန်နေတဲ့ရခိုင်ပါဝင်တိုင်းရင်းသားဒေသတွေကစစ်မီးတွေငိမ့်ဖို့ဆိုရင်တိုက်ပွဲတွေလျှော့ချဖို့ဆိုရင်အစိုးရတပ်မတော်ဘက်ကငြိမ်းချမ်းရေးကိုဦးတည်တဲ့လက်တွေ့ကြတဲ့ပြောဆိုလုပ်ကိုင်မှုတွေလှုပ်တင်တယ်လို့အေးရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်ဖက်ကပြောပါတယ်မြန်မာအစိုးရငြိမ်းချမ်းရေးကိုယ်စားလှယ်တွေနဲ့အေအေအပါအဝင်တိုင်းရင်းသားလက်နက်ကိုင်တပ်မြောက်ပိုင်းမဟာမိတ်မိတ်အဖွဲ့တို့ကြားဒီကနေ့တရုတ်နိုင်ငံမှာငြိမ်းချမ်းရေးအလွတ်တဘောဆွေးနွေးကြချိန်မှာအခုလိုပြောဆိုခဲ့တာပါမဆုမွန်ကဆက်သွယ်မေးမြန်းထားပါတယ်ရှင
်မြန်မာနိုင်ငံကတိုင်းရင်းသားဒေသတွေမှာအထူးသဖြင့်ရခိုင်ပြည်နယ်တဲ့အစိုးရတပ်နဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်အေအေတို့ကြားတိုက်ပွဲတွေပြင်းထန်နေချိန်နောက် NCA အပြစ်ရလက်မှတ်မထိုးထားရသေးတဲ့တိုင်းရင်းသားလက်နက်ကိုင်တပ်တွေနဲ့ရောအပြစ်ရလက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်တပ်တချို့နဲ့ပါကချင်ပြည်နယ်ကရင်ပြည်နယ်နဲ့ရှမ်းမြောက်ဆတဲ့တိုင်းရင်းဒေသတွေမှာပါစစ်ရေးတင်းမာမှုတွေရှိနေချိန်မှာပဲမြန်မာအစိုးရနဲ့တပ်မတော်နောက်တိုင်းရင်းသားလက်နက်ကိုင်ဖွဲ့တို့ကြားငြိမ်းချမ်းရေးတွေရနိုင်မှုယုံကြည်မှုတည်ဆောက်နိုင်မှုငြိမ်းချမ်းရေးစကားဝိုင်းတွေကျင်းပနိုင်မှုစိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရခြင်းဖြစ်ပါတယ်ဒီလိုအခြေအနေမှာပဲအစိုးရငြိမ်းချမ်းရေးကိုယ်စားလှယ်အဖွဲ့နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့လေးဘွဲတို့ကြားတရုတ်နိုင်ငံတဲ့အလွတ်သဘောတွေ့ဆုံဖို့တွားရောက်နေပါတယ်လို့မြန်မာအစိုးရငြိမ်းချမ်းရေးအကျိုးဆောင်တဦးက VOA ကိုပြောပါတယ်ဒီကနေ့ဒီဇင်ဘာလ15ရက်နေ့တနင်္ဂနွေနေ့မှာတော့မြန်မာအစိုးရငြိမ်းချမ်းရေးကိုယ်စားလှယ်အဖွဲ့နဲ့တိုင်းရင်းသားလက်နက်ကိုင်တပ်မှမြောက်ပိုင်းမဟာမိတ်အဖွဲ့တို့တရုတ်နိုင်ငံမှာတွေ့ဆုံဖို့ရှိနေပါတယ်ကချင်လူမျိုးရေးအဖွဲ့ KIO လက်အောက်ခံကချင်လူမျိုးရေးတပ် KIA နောက်ရခိုင်တပ်မတော် ULAAA ကိုကန့်တပ်မြန်မာမျိုးသားများဒီမိုကရက်တစ်တပ်ပေါင်းစုတပ်မတော် MNDAA နဲ့တအောင်းပလောင်တပ် PSLF TNLA တို့တွေ့ဆုံဆွေးနွေးဖို့ရှိနေတာပါတိုင်းရင်းဒေသတွေကစစ်မီးတွေငြိမ်းဖို့အစိုးရပြိပခါတွေငြိမ်းဖို့ဆိုရင်အစိုးရနဲ့တပ်မတော်ဘက်ကငြိမ်းချမ်းရေးကိုဦးတည်တဲ့လှုပ်ရက်တွေပြောဆိုမှုတွေကိုဆောင်ရွက်တင်ပါတယ်လို့မြောက်ပိုင်းမဟာမိတ်တပေါင်းစုတွေကရခိုင်တပ်မတော် AA ရဲ့ပြောခွင့်ရခိုင်သူခါက VOA မြန်မာပိုင်းကိုပြောပါတယ
်တစ်ဖက်နဲ့တစ်ဖက်ကြားမှာတင်းမာမှုတွေကစစ်ရေးအရာရောနိုင်ငံရေးအရာရောဒါတင်းမာမှုတွေများလာတယ်ဆိုတော့အဲ့ဒီဥစ္စာတွေကိုရှုံးရှားဖို့ဆိုလို့ရှိရင်ငင်းညာရေးကိုဥတည်နိုင်တဲ့ဒါအပြောဆိုအပြုမှုအလောက်ကင်တွေကိုဆက်လုပ်ဖို့လိုတာပေါ့နော်အဲ့လိုမဟုတ်ဘဲနဲ့ဒီအစိုးရတရားကနေပြီးတော့ဒီပြည်သူတွေကိုနေပြီးတော့ဒီနေစဉ်ရက်ဆက်ဟိုမတရားနှိပ်စက်ညှင်းဆဲတပ်ဖြတ်ပြီးတော့စစ်ရဇောမှုကိုကျူးလွန်နေမယ်ဆိုလို့ရှိရင်ဒါဒီတိုင်းရင်းသားတွေဖက်ကလည်းပဲဒီခုခံစစ်ကိုဟိုအရှင်ရှင်းပြီးတော့လုံယုံမှအပါအချမ်းနီးလားမရှိဘူးဆိုတဲ့ဥစ္စာဖြစ်လာတယ်ဆိုတော့အဲ့ဒါကြောင့်မို့လို့ဒီအစိုးရဖက်ကလည်းပဲဒီ ဟိုပို့ပြီးတော့ဒီကိစ္စတွေကိုတတိထားပြီးတော့လှုပ်ဆောင်တင်တာပေါ့နော
်ဒီရခိုင်ဘက်မှာလည်းဒီတိုက်ပွဲကတောက်လျှောက်ဖြစ်နေတော့မဲ့အနေထားပဲရှိတယ်ဒီကြားထဲမှာဒီလိုအာဒီဆွေးနွေးမှုတွေလည်းလုပ်နေတဲ့အနေထားဆိုတော့ဒီစင်မီပြိပခါတွေငိမ့်နိုင်အောင်ဘလို့အနေထားမျိုးတွေလုပ်နိုင်မယ်ဆိုရင်ပို့ပြီးအဆင်ပြေမယ်လို့ဥခိုင်ဒုက္ခအကြံပြုချင်တာရှိပါလေရှင
်အခုဒီဘမစစ်တပ်ကလုပ်နေတဲ့ဒီအင်အားတွေအလွန်ကျွမ်းသုံးပြီးတော့မှလုပ်နေတဲ့ဒီထိုးစစ်တွေကိုရပ်လိုက်လို့ရှိရင်ဟိုယုံကြည်မှုတည်ဆောက်ရေးမှာပို့ပြီးတော့ဒါအထောက်အကူဖြစ်နိုင်တာပေါ့နော်ကျွန်တော်တို့ဘက်ကတော့ဒီလွန်ခဲ့တဲ့စက်တင်ဘာလ9ရက်နေ့ကလေးကကျွန်တော်တို့ကဒါထိုးစစ်တွေကိုဟိုရပ်ထားမယ်ဆိုပြီးတော့ကျွန်တော်တို့ဒါပြင်ညာချက်ထုတ်ဆောင်ပြီးတာရှိတယ်ဆိုတော့အဲ့ဒီနောက်ပိုင်းမှာဒီမြန်မာစစ်တပ်ဘက်ကဒီကျွန်တော်တို့ဘက်ကထိုးစစ်ရပ်ထားတဲ့ဥစ္စာကိုအခွင့်အကောင်းယူပြီးတော့မှသူတို့ကထိုးစစ်ကိုအင်အားအလွန်ကျွမ်းသုံးပြီးတော့လှုပ်လာတဲ့ဥစ္စာတွေရှိတယ်တဖက်ကထိုးစစ်တွေများလာလို့ရှိရင်တော့ဒီဘက်ကလည်းဒါဟိုခံစစ်ကိုနည်းနည်းပြင်းပြင်းထန်ထန်လောက်ရတဲ့သဘောမျိုးတွေဖြစ်လာတာပေါ့ဆိုတော့အဲ့ဒါကြောင့်မို့လို့အကောင်းဆုံးကတော့ဒါဗမာစစ်တပ်ဘက်ကဟိုသူတို့လုံးနေတဲ့ဒီထိုးစစ်တွေကိုနော်ရလိုက်လို့ရှိရင်တော့ဒါနှစ်ဖက်စကားပြောတဲ့ဥစ္စာမှာပေါ်ပြီးတော့ဒါအဆင်ပြေရှုံးမွေးလာမှာပေါ့
ဟုတ်ကဲ့ခုဒီလက်ရှိကဒီခုသွားတွေ့နေတာကဒီအစိုးရဘက်ကငြိမ်းချမ်းရေးကိုယ်စားလှယ်တွေဆိုတော့တကယ်တက်နေတာမြေပြင်မှာဖြစ်နေတာဆိုတော့အစိုးရနဲ့တက်နေကြတဲ့မှာဒီဩဇာလွှမ်းမိုးမှုရှိအောင်ဒါဒီအစိုးရနဲ့တက်မတော်ချာမှာရောဘလို့ပုံစံမျိုးနဲ့လုံမပို့ပြီးအဆင်ပြေမယ်လို့ဥခိုင်ဒုက္ခအနေနဲ့အကြံပြုချင်တာရှိပါတယ်ရှင
်ဟုတ်ကျွန်တော်တို့ကအဲ့ဒီကိစ္စတော့တောက်လျှောက်ပြောလာတာဖြစ်တယ်ဗျတကယ်ပြောမယ်ဆိုလို့ရှိရင်ခုကဒီဟိုအစိုးရကိုကိုစားပြုပြီးတော့ဘသူကအဆုံးဖြတ်ပေးမလဲဆိုတဲ့ဥစ္စာကဒါတော်တော်အရေးကြီးတဲ့ကိစ္စဖြစ်တယ်။တကယ်ဆုံးဖြတ်နိုင်တဲ့ပုဂ္ဂိုလ်ကနော်စစ်တပ်ကလားဒါမှမဟုတ်ဒီဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရကလားဆိုတဲ့ဥစ္စာကျွန်တော်တို့ကဒါဟိုတစ်ခါတစ်ခါဟိုမသိကွေးဘူးဖြစ်နေတယ်။ဒီဟာကလည်းဒါမဲခွန်းထုတ်စရာတစ်ခုပေါ့။ဘာကြောင့်လဲဆိုလို့ရှိရင်ဟိုကျွန်တော်တို့မြင်တာကတော့စစ်တပ်ဟာနေပြီးတော့ဒီအရာသာအစိုးရရဲ့ထိန်းချုပ်မှုအောက်ကိုဟိုအပြည့်အဝရောက်ဖို့လိုတယ်ဗျ။မဟုတ်ဘူးဆိုလို့ရှိရင်ငင်းချမ်းရေးဟိုဒီကြိုးပမ်းမှုတွေကဒါအရာမတင်ဖြစ်မှာပေါ့။ဘာကြောင့်လဲဆိုလို့ရှိရင်တစ်ဖက်မှာအစိုးရကနေပြီးတော့ငင်းချမ်းရေးကိစ္စကိုဟိုဘလောက်ပဲအားသွန်ခွန်စိတ်လှုပ်လို့ပေါ့နော်။တစ်ဖက်မှာစစ်တပ်ကထိုးစစ်ဆင်နေလို့ရှိရင်ဟိုဒီဟာနေပြီးတော့ဒီဘလုံးမအလုံးမဖြစ်ဘူးပေါ့ဗျာ။ဟောအဲ့ဒါကြောင့်မို့လို့စစ်တပ်ဟာနေပြီးတော့ဒီအစိုးရရဲ့ထိန်းချုပ်မှုအောက်ကိုရောက်ဖို့တော်တော်အရေးကြီးတယ
်။စက်တင်ဘာလတုန်းကမြန်မာနိုင်ငံရှမ်းပြည်နယ်ကျိုင်းတုံဆွေးနွေးပွဲရဲ့နောက်ပိုင်းအစိုးရရဲ့အမျိုးသားပြန်လည်တင်ပြရေးနဲ့ငင်းချမ်းရေးဗဟိုဌာန NRPC နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေပါဝင်တဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တို့ကြားဆွေးနွေးပွဲတွေကိုထပ်မံတွေ့ဆုံကြဖို့အကြိမ်ကြိမ်ညှိနှိုင်းခဲ့ကြပေမဲ့ကျိုင်းတုံဆွေးနွေးပွဲနောက်ပိုင်းမှာခရေကနေရာတတ်မှတ်ဖို့အခက်အခဲတွေ့ခဲ့ကြတာဖြစ်ပါတယ်2019နှစ်မကုန်ခင်မှာတော့ဒီတရုတ်နိုင်ငံကညီညာရေးအလွတ်တဘောတွေ့ဆုံမှုကနေမြမညီညာရေးရဲ့ရလက်ကောင်းနေရဖို့ကိုလည်းမျှော်လင့်နေကြတာဖြစ်ပါတယ်ရှင်
။မဆုမွန်ပြောပြခဲ့တာပါရှင်။အခုနိုင်ငံတကာသတင်းလှတွေဘက်ကိုအလှည့်ပေးပါရစေ။2019ခုနှစ်ကုန်တော့မဲ့အချိန်အတွင်းဟောင်ကောင်ကနေချီတီအထိဆူဒန်ကနေအီရန်အထိအစိုးရစန့်ကျင်စန္ဒပြပွဲတွေဇက်တိုက်လို့ဖြစ်လာပါတယ်။နိုင်ငံပေါင်းဒရာစင်ကျော်မှလမ်းတွေပေါ်ထွက်ပြီးမကျေနပ်ချက်တွေပေါ်ထုတ်ခဲ့ကြတဲ့လူမှုမှာအောင်မြင်ခဲ့တာတွေလည်းရှိပါတယ်။2019ခုနှစ်တစ်နှစ်လုံးဖြစ်ခဲ့တဲ့စန္ဒပြပွဲတွေနဲ့ပတ်သက်လို့ကုလသမဂ္ဂဆိုင်ရာ VOA သတင်းတောက် Margaret Bashir ပေးပို့ထားတဲ့နှစ်ကုန်အထူးဆောင်ပါကိုကိုဝင်းမင်းကပြောပြပါမယ်ရှင
်။ဟုတ်ကဲ့ပါ။ပြင်းထန်မှာဆန္ဒပြသူတွေရောင်ပြန်ဝါရောင်အင်ဂျီတွေဝတ်ပြီးဝင်ငွေတိုးပေးဖို့နဲ့ကုန်စည်နှုန်းချပေးဖို့တောင်းဆိုခဲ့ကြပါတယ်။ဆူဒန်မှာလည်းအနှစ်40ကြာရှည်အုပ်ချုပ်ခဲ့တဲ့လူမျိုးတုံးတပ်ဖြတ်သူအာဏာရှင်ကိုဖြုတ်ချခဲ့ပါတယ်။ဟေတီမှာဆိုရင်လည်းသမ္မတနှုတ်ဆက်ပေးဖို့နဲ့လက်စားတဲ့အရာရှိတွေကိုအရေးယူပေးဖို့တောင်းဆိုခဲ့ပါတယ်။ဟောင်ကောင်မှာဆိုရင်တရုတ်အာဏာပိုင်တွေရဲ့တန်တရားတရားခံလွှဲပေးရေးဆော့ဖက်မှုကိုစဆန့်ကျင်ခဲ့ပြီးဒီမိုကရေစီပိုရဖို့ဆက်တောင်းဆိုခဲ့ပါတယ်။ဆွေဒင်ကကဘာကျော်အကြောင်းသူဂရီတာသုံးဘက်ကလည
်း The older generations have failed tackling the
လူသားဖြစ်တည်မှုအပေါ်ရင်ဆိုင်လာခဲ့ရတဲ့ပြဿနာတွေတဲကအကြီးအမားဆုံးပြဿနာကြီးကိုအရင်မျိုးဆက်တွေမဖြေရှင်းနိုင်ခဲ့ပါဘူ
းအခုလိုကျောင်းသူလေးကတော့လမ်းပေါ်ထွက်ပြီးကဘာကြီးကိုလူကြီးတွေလိမ့်လိမ့်မမာစောင့်ရှောက်ပေးဖို့သွန်သင်လိုက်ပါတယ်ဣရတ်လေဘနွန်ဣကွေဒေါနိုင်ငံတွေအပါအဝင်အီရန်နဲ့အခြားနိုင်ငံတွေလမ်းပေါ်မှာလည်းပြည်သူတွေကတော်လောက်ပါပြီလုံနေကြအတိုင်းဆက်လုံနေတာတွေကိုပြောင်းသင့်ပြီလို့ကြွေးကြော်ခဲ့ကြပါတယ်။ကုလသမဂ္ဂတွေ့ရင်မှုချုပ် Ontario Guterres ကလည်းပြည်သူတွေရဲ့တကယ်ပြဿနာတွေကိုနားထောင်ပေးဖို့အစိုးရတွေကိုအခုလိုတောင်းဆိုလိုက်ပါတယ်
။ It is clear that there is a growing deficit of trust between people and
တာမန်ပြည်သူတွေနဲ့နိုင်ငံရေးဩဇာအာဏာကြီးသူတွေကြားယုံကြည်မှုမဲ့တာပိုဆိုးလာနေတာနောက်ဒီလူမှုရေးစီးနှောင်မှုတွေအပေါ်ကြာရောက်လာတဲ့အနေအထားမြင့်မားလာနေတာတွေကသိသာထင်ရှားနေပါတယ်။ကဘာကြီးအနေနဲ့ကဘာလုံးဆိုင်ရာပြောင်းလဲမှုနဲ့ဤပညာသစ်တွေနဲ့နဗန်းလုံးနေရတာကြောင့်လူမှုအတိုင်းဝိုင်းတွေအတွင်းမညီမျှမှုတွေလည်းပိုတိုးလာနေပါတယ်
ဒီတောင်းဆိုမှုပေါ်တ တချို့ဆိုရတွေကကောင်းကောင်းဖြည့်ရှင်ခဲ့ပေမဲ့တချို့ကတော့အာနာစတင်ရေးပြင်းပြင်းထန်ထန်နှိမ့်ကွက်ခဲ့ပါတယ်။အီရန်နဲ့အီရန်မှာဆိုရင်ယာကနန်းတွေနဲ့ချီတဲ့ဆန္ဒပြသူတွေဟာရက်စက်တဲ့လုံခြုံရေးတပ်တွေရဲ့လက်ထဲမှာတပ်ဖြတ်ခံခဲ့ရပါတယ်။တချို့ဆန္ဒပြသူတွေကလုံးဝငြိမ်းချမ်းစွာဆင်နွှဲခဲ့ကြပေမဲ့ပြင်သစ်ချီလီအီကွေဒေါ်ဘိုလီးဗီးယားနဲ့ဟောင်ကောင်မှာတော့ဖြစ်စည်းလူရတာတွေရှိခဲ့ပါတယ်။ Human Rights Watch အဖွဲ့ကကုလသမဂ္ဂဆိုင်ရာညွှန်ကြားမှု Louis Chabonnet က
They have a right to peacefully protest. Governments unfortunately
သူတို့အနေနဲ့ငြိမ်းချမ်းစွာဆန္ဒပြခွင့်ရှိပါတယ်။အစိုးရတွေဘက်ကတော့ကန့်ဆိုးစွာပဲပေါ့လေ။ဖြစ်ရများစွာမှာအင်အားအလွန်အကျွံသုံးတာတွေမတရားဖမ်းဆီးတာတွေတခါတလေတပ်ပစ်တာတွေရှိလာနေပါတယ်။ဒါတွေကဥပဒေမဲ့လုပ်တာပါ။ဒီဆုံးဖြတ်ချက်တွေနဲ့တပ်ဖြတ်မှုတွေလုပ်ခဲ့တဲ့တာဝန်ရှိသူတွေကိုအရေးယူသင့်ပါတယ်။တစ်ချိန်တည်းမှာပဲဆန္ဒပြသူတွေဘက်ကလည်းတာဝန်တိတိပြုမှုဆက်ဆံသင့်ပါတယ
်။ဒါပေမဲ့ဆန္ဒပြသူတွေကြားတူညီတာတစ်ခုကတော့သဘောထားပြောင်းသွားတာပါ။ Ruggers တက္ကသိုလ်ကမနုဿဗေဒပမောက္ခဥမာဒီဝချီက
The main thing that we see in many of these places is the break of the
ဒီဆန္ဒပြပွဲအများပြားမှာအဓိကတွေ့ရတာကလူတွေဆက်ပြီးတော့ကြောက်ရွံ့မှုမရှိကြဘူး။လူတွေနေနဲ့လမ်းမတွေပေါ်ထွက်ဖို့နဲ့နိုင်ငံရေးသမားတွေကိုဝေဖန်ဖို့မကြောက်ကြတော့ပါဘူး။ရင်းနှုံးကတော့ဒါကပြောတော့မပြောရတဲ့ကိစ္စပါ
။ပမောက္ခဒီဝါချီကဆက်ပြီးဒီဖြစ်ရအများစုမှာနိုင်ငံရေးသမားတွေအနေနဲ့ပြည်သူအားကိုကြောက်လန့်ခဲ့ကြတယ်။ဒီအားကအားကောင်းတဲ့လူမှုကွန်ရက်ကနေစူးစိခဲ့တာဖြစ်တယ်လို့ဒီဆက်သွယ်ရေးကွန်ရက်ကိုဖျက်လိုက်တာနဲ့အားနည်းချက်တော့ရှိသွားနိုင်တယ်လို့ဆိုပါတယ်။ဒါပေမဲ့ Human Rights Watch ကချာဘနူကတော့
Governments have realized that internet shutdowns are a great
ဆန္ဒပြသူတွေစူးစီးရအများကြီးခက်သွားအောင်အင်တာနက်ပိတ်တဲ့နီးနဲ့လုံနိုင်တာကိုအစိုးရတွေဘက်ကပိုသိလာပါတယ်။ဒါပေမဲ့သူတို့ဆက်စုဝေးနိုင်သေးတာကိုတွေ့နေရပါတယ်။သူတို့ကိုတားလို့မရနိုင်ပါဘူ
း။အခုလိုနှစ်သက်2020ခုနှစ်ကိုချီကပ်လာချိန်မှာလူမှုကွန်ရက်ကလှုံ့ဆော်နိုင်တဲ့ဒီဆန္ဒပြပွဲတွေရော့သွားမဲ့လက္ခဏာတွေတော့မတွေ့ရသေးပါဘူးခင်ဗျာ။
ကိုဝင်းမင်းပြပြခဲ့တာပါရှင်ဒီနှစ်အတွက်အထူးခြားဆုံးပုဂ္ဂိုလ်ဖြစ် Time Magazine ရဲ့ရေးချဲ့ခံရသူကတော့လူငယ်တယောက်ရဲ့အာမန်တွေနဲ့ရာသီဥတုဖောက်ပြန်မှုတိုက်ဖြတ်ရေးလှုပ်ရှားတဲ့ဆွီဒင်နိုင်ငံသူ Greta Thunberg ဖြစ်ပါတယ်သူဟာရာသီဥတုပြောင်းလဲဖောက်ပြန်မှုတိုက်ဖြတ်ရေးမှာစဉ်စားရသမျှနည်းလမ်းတွေသုံးပြီးအချိန်မြင့်ဆောင်ရွက်ကြဖို့အစိုးရတွေကိုတွန်းအားပေးနေတာပါအခုလိုရာသီဥတုဖောက်ပြန်မှုတွေဟာအထူးသဖြင့်ရာသီအပြောင်းလဲသိပ်မခံလာတဲ့အာဖရိကတိုင်းမှာခံစားနေရတာပါအာဖရိကတိုက်ကလူငယ်၃ယောက်ကလည်းအလားတူရာသီဥတုပြောင်းလဲဖောက်ပြန်မှုတိုက်ဖြတ်ရေးနဲ့ပတ်သက်လို့ဘလို့ကြိုးပမ်းဆောင်ရွက်နေကြသလဲဆိုတာရာသီဥတုဆိုင်ရာညီလာခံကျင်းပရာစပိန်နိုင်ငံမြို့တော်မက်ဒရစ်ကနေလီဆာဘရိုင်ယန့်ပေးပို့ထားတဲ့သတင်းလွှာကိုဆက်ပြီးတော့ပြောပြပေးပါမယ်ရှင်မိုဇမ်ဘစ်မှာနေထိုင်သူတွေအတွက်တဘာဝပတ်ဝန်းကျင်ကိုမထိခိုက်စေဘဲရေလုပ်ငန်းကိုရေရှည်လုပ်ကိုက်နိုင်ဖို့ကြိုးစားဆောင်ရွက်နေသူကလာရာမူရာဘတ်စ
် I have a great passion for environment issue mainly marine
ကျွန်မကတဘာဝပတ်ဝန်းကျင်နဲ့ဆိုင်တဲ့အကြောင်းအရာတွေကိုအလွန်စိတ်ပါဝင်စားပါတယ်အထူးသဖြင့်ပင်လယ်ရေပြင်နဲ့ပတ်သက်လို့ပါ
မိုဇမ်ဘစ်နိုင်ငံဟာအချိန်မြင့်လာနေတဲ့ရာသီဥတုဖောက်ပြန်မှုဒဏ်ကိုရှေ့ဆုံးကခံရတဲ့နိုင်ငံဖြစ်ပါတယ်မလာထဲမှာဆိုင်ကလုံးမုန်တိုင်းတွေတန်ခံခဲ့ရပြီးအပြက်အစီးတွေနဲ့ကြံရစ်ခဲ့တာပါလူတွေလည်းရာနဲ့ချီပြီးသေဆုံးခဲ့ရသလိုအများအပြားဟာဆိုင်ကလုံးမုန်တိုင်းအပြီးရောဂါဘေးရတွေနဲ့ကြံရစ်ခဲ့ကြပါတယ်အဲ့ဒီထဲမှာရေလုံငန်းစီမံချက်ကိုအတူတူဆောင်ရွက်ခဲ့ကြတဲ့လာရာရဲ့အချစ်ဆုံးတငယ်ချင်းတယောက်လည်းပါသွားခဲ့ပါတယ
် Chris died from malaria he was there in Ibu they were that time he died
Chris ကဖျက်ဖျားယောဂါနဲ့သေသွားပါတယ်အဲ့ဒီအချိန်တုန်းကဆိုရင်တပတ်တပတ်မှာလူတွေက၄ယောက်ကနေ၈ယောက်အထိတရိတ်ဆန်တွေလိုကြက်ကလေးငှက်ကလေးတွေလိုသေနေခဲ့ကြတာပါ Chris ဟာဒီအချိန်ကနေမကြော်နိုင်ခဲ့ပါဘူ
းနိုင်ဂျီးရီးယားနိုင်ငံရဲ့မြောက်ဖက်ကီလိုမီတာထောင်ပေါင်းများစွာအကွာမှာနေတဲ့မာမုတ်မန်ရှာနူကလည်းအာဖရိကတိုက်ရဲ့အဓိကစီးပွားရေးဖြစ်တဲ့စိုက်ပျိုးရေးလိုခန္ဓာမျိုးမှာရာသီဥတုကောင်းမွန်တိုးတက်ရေးဖြစ်ရှင်းနိုင်မဲ့နည်းလမ်းတွေကိုရှာဖွေနေတဲ့သူပ
ါ In my own hometown not far from where my grandparents are there's a whole lot of drought and desertification
ကျွန်တော်အဖိုးဖွားတွေနေတဲ့မြို့နယ်ဒေသမူတွေကျွန်တော်ဇာတိမျိုးမှာဆိုရင်ဒေသတစ်ခုလိုမိုးကောင်ရေရှာပြီးကန္တရမြေဖြစ်လာနေပါပြီ
နိုင်ဂျီးရီးယားပြည်သူအများအပြားဟာရာသီဥတုဖောက်ပြန်မှုရဲ့အကျိုးဆက်တွေအကြောင်းအပြစ်အဝါနားမလည်ကြဘူးလို့လည်းသူကပြောပါတယ်။လူငယ်တွေဟာဒီအခြေအနေကိုပြောင်းလဲဖို့ကြိုးစားနေကြပါတယ
်။ I am seeing a more determining generation. I'm seeing a more determining youth taking
action. ကျွန်တော်အနေနဲ့ပိုပြီးစိတ်ဓာတ်ခွန်အားပြုရတဲ့မျိုးဆက်ပိုပြီးစွန်းစွန်းတမန်စွမ်းဆောင်နိုင်တဲ့လူငယ်တွေကိုမျှော်လင့်နေပါတယ်။အရင်မျိုးဆက်တုန်းက အနာဂတ်မျိုးဆက်အတွက်မလုပ်ပေးခဲ့တဲ့များကိုလုပ်ပေးနိုင်မဲ့မျိုးဆက်ကျွန်တော်မြင်ကျင်တွေ့ကျင်နေပါတယ်
။ဒီလိုလူငယ်တွေထဲမှာနောက်တစ်ယောက်ကတော့မော်ရိုကိုနွယ်ပွားပြင်သစ်နိုင်ငံသားယာဒီဥရုဖောက်ပြမှုကိုတိုက်ဖြတ်ရေးတက်ကြွလှုပ်ရှားသူအေယုပ်မကလူဖီဖြစ်ပါတယ်။သူတီထွင်ခဲ့တဲ့ကာဗွန်ကင်းစင်ပြီးသဘာဝပတ်ဝန်းကျင်ကိုမထိခိုက်စေတဲ့မီးရှို့တိုင်ကိုအိုလံပစ်မီးရှို့တိုင်သဲသလိုပဲရာသီဥတုပြောင်းလဲမှုဆိုင်ရာနှစ်ပတ်လည်ညီလာခံကျင်းပရာအိရှေနိုင်ငံတွေကိုလက်ဆင့်ကမ်းသဲဆောင်နေပါတယ
်။ moi je pense que le continent africain est l'un des continents où on a
ဒီနေ့တော့ကျွန်တော်တို့ဟာပိုလန်ကနေဘရာဇီးနိုင်ငံကဘယ်လင်ကိုလျှက်စစ်ကားနဲ့ရထားနဲ့ရွက်လီနဲ့တဆင့်စီထွက်လာခဲ့ကြတာပါ
။မာကလိုဖီဟာအာဖရိကတိုက်ရဲသဘာဝပတ်ဝန်းကျင်ဆိုင်ရာစီမံချက်တွေအတွက်ရန်ပုံငွေရှာဖွေရမှာအကူအညီပေးလိုပြီးကျောင်းတွေမှာလည်းရာသီဥတုဖောက်ပြမှုဆိုင်ရာပညာပေးလုပ်ငန်းတွေကိုထူထောင်ပေးလိုပါတယ်။သူဟာသူ့မိဘတွေရဲ့ဇာတိမော်ရိုကိုနိုင်ငံမှာရာသီဥတုဖောက်ပြမှုဆိုင်ရာစိန်ခေါ်မှုတွေကိုတွေ့မြင်နေရသူလည်းဖြစ်ပါတယ
်။ On est touché par pas mal de causes
ဒီကလည်းရှာပါပညာရေးလဲလိုအပ်အထူးသဖြင့်ရေရှည်ခံမဲ့ဖွံ့ဖြိုးရေးဆိုင်ရာကိစ္စတွေမှာအများကြီးလိုအပ်နေပါသေးတယ်
။ဒါပေမဲ့လည်းသူကတော့ရာသီဥတုဖောက်ပြန်မှုကိုဟန့်တားနိုင်မဲ့အဖြေတွေကိုကမ္ဘာကြီးကရှာတွေ့လာပါလိမ့်မယ်ဆိုတဲ့အကောင်းမြင်တဲ့အတွေ့ရှိပါတယ်။စိတ်ခေါ်မှုတွေနဲ့အခက်အခဲတွေကအပြေမှန်တွေကိုရှာဖွေပြီးအဲ့ဒီလိုရှာတွေ့ခဲ့ရင်လူတိုင်းကအကျိုးခံစားခွင့်ရလာလိမ့်မယ်လို့သူကမျှော်လင့်နေပါတယ်ရှင်။နောက်နှစ်နာရီကြာမှထုတ်လွှင့်ပေးမယ့်ညပိုင်းအစီအစဉ်တွေမှာတော့မြန်မာဒီမိုကရေစီရေးဆွေးနွေးခန်းသတင်းစာဆရာစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်နဲ့အတူမြန်မာပြည်ကပေးစာအစားတစ်နှစ်တာအတွင်းထင်ရှားလူကြိုက်များခဲ့တဲ့ရုပ်ရှင်ကားတွေအကြောင်းပြန်လည်သုံးသပ်ချက်အစီအစဉ်တွေနားဆင်ရမှာပါရှင်။ line meter 2532 51 57လိုက်လမီတာ190တို့ကနေနားဆင်နိုင်ပါတယ်။အခုတနင်္ဂနွေနေ့ညနေခင်းထိတ်တန့်ရောက်နေတဲ့သတင်းချင်းချုပ်ကိုကိုရနိုင်ကပြောပြပေးပါမယ်ရှင
်။ကုလသမဂ္ဂရာသီဥတုဆိုင်ရာညီလာခံကိုစပိန်နိုင်ငံမက်ဒရစ်မြို့မှာကျင်းပနေတာမှာနိုင်ငံပေါင်း100ကျော်ကထံဝန်ရှိသူတွေဟာအဓိကအချက်တွေကိုသဘောတူညီမှုမရနိုင်သေးတဲ့အတွက်ဆွေးနွေးမှုတွေကိုနှစ်ရက်ထပ်တိုးပြီးတော့ဒီနေ့မှဆွေးနွေးမှုတွေဆက်ပြီးတော့လုပ်ခဲ့ပါတယ်။မြောက်ကိုရီးယားရဲ့မဟာဗျူဟာမြောက်နျူကလ িয়ার အရန်တားတွေကိုပို့ပြီးခိုင်မာအားကောင်းစေရေးအတွက်ရည်ရွယ်ပြီးတော့ဂျိုတုနဲ့ဒုံးကျည်စမ်းသပ်စခန်းကနေအရေးကြီးတဲ့စမ်းသပ်မှုတစ်ခုကိုထပ်လုပ်ခဲ့တယ်လို့မြောက်ကိုရီးယားကစနေနေ့မှာပြောလိုက်ပါတယ်။နျူကလ িয়ার ရေးဆွေးနွေးမှုတွေမှာအမေရိကန်ဘက်ကပို့ပြီးတော့လာရောဖို့ဒီနေ့ကုန်ကိုနောက်ဆုံးရက်အဖြစ်မြောက်ကိုရီးယားကသတ်မှတ်ထားခြင်းပြည့်ဖို့သတင်းပတ်အနေနဲ့အလို့နောက်တာဝဲပြစ်ဒုံးကျည်တွေဒါမှမဟုတ်လဲနျူကလ িয়ার စမ်းသပ်မှုတွေပြန်ဆဖို့ချင်းချောက်ထားခြင်းမှာပဲအခုလိုစမ်းသပ်မှုလုပ်ခဲ့တာဖြစ်ပါတယ်။ဟောင်ကောင်မှာတော့အစိုးရစန့်ကျင်ရေးဆန္ဒပြတဲ့သူတို့ချို့ဟာဇီဝဲဆန္ဒတွေမှာစူဝေးဆန္ဒပြခဲ့ကြပြီးတော့ရဲတပ်ဖွဲ့ဝင်တွေနဲ့ထိတိုက်တွေ့ခဲ့ပြီးတော့ဆန္ဒပြတဲ့သူတို့ချို့ကိုလည်းရဲတပ်ဖွဲ့ဝင်တွေကဒီနေ့မှာဖမ်းဆီးလိုက်ပါတယ်။အနေရောင်ဝဆုံတွေဝတ်ပြီးမြန်မာဖုံးစွတ်ထားတဲ့ဆန္ဒပြတဲ့သူတွေဟာဇီဝဲဆန္ဒတွေမှာစူဝေးပြီးတော့လွတ်လပ်ရေးအတွက်တိုက်ပွဲဝင်ဖို့နဲ့တရားမျှတမှုရှိစေရေးကြိုးကြော်တဲ့တွေကိုအော်ဟစ်ဆန္ဒပြခဲ့ကြတာဖြစ်ပါတယ်။ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမင်ဒနာအိုကျွန်းမှာပြင်းအား 6.8 မဂနီတူရှိတဲ့ငလျင်တစ်ခုဒီနေ့မှာလှုပ်ခတ်သွားခဲ့တယ်လို့ဘူမိဗေဒပညာရှင်တွေကပြောပါရယ်။ငလျင်ကဒါဘာအိုမြို့နဲ့မိုင်50ကျော်အကွာကိုဗဟိုပြုလှုပ်ခတ်သွားတာဖြစ်ပြီးတော့အဲ့ဒီနေရာကိုကယ်ဆယ်ရေးအဖွဲ့တွေဆီလွှတ်ထားပြီးဖြစ်တယ်လို့ဖိလစ်ပိုင်ရဲတပ်ဖွဲ့ကပြောကြားလိုက်ပါရယ်ခင်ဗျာ
။တနင်္ဂနွေနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုရနိုင်ပြောပြပေးသွားတာပါရှင်။အခုညနေအစီအစဉ်ထုတ်လွှင့်ရမှုကမဆုမွန်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Patrick Deya ဖြစ်ပါတယ်။အခုကျမတို့အသံလွှင့်နေတဲ့ Radio အစီအစဉ် PP ချင်း Intercept 70နဲ့ Mia Set 3တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးမဲ့ VOE ရဲ့နေ့စဉ် TV Magazine အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါရစေ။ည9:00နာရီကျရင်တခါပြန်ပြီးတော့ဆုံကြရအောင်ပါ။ VOE သောတာရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.
Thank you.